မင်္ဂလာညနေခင်းပါသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်ဒီဇင်ဘာလ24ရက်အင်္ဂါညနေခင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00စတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်နှားဆင်နိုင်ပါပြီရှင်။ကျမစုမမရှင်ဒီညနေခင်းအစီအစဉ်လေးကိုအစီအစဉ်မူဖြစ်တာဝီယူတင်ဆက်ပေးမှာပါရှင်
။မင်္ဂလာပါရှင်ကျမခင်မြူထွေးပါ။ဆီးရီးယားနိုင်ငံအနောက်တောင်ပိုင်းမှာလူတွေတောင်းနဲ့ချီထွက်ပြေးခဲ့ရတဲ့အစိုးရရဲ့ထိုးစစ်ဆင်မှုတွေချက်ချင်းရပ်ဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဂူတာရက်စ်ကတိုက်တွန်းလိုက်ပါတယ်။မြောက်ကိုရီးယားနျူကလ িয়ার ရေးနဲ့ပတ်သက်လို့တော့တရုတ်ဂျပန်နဲ့တောင်ကိုရီးယားနိုင်ငံကခေါင်းဆောင်တွေတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP ရဲ့မြန်မာနိုင်ငံအတွင်းလုပ်ငန်းဆောင်ရွက်မှုတွေမှာပူးပေါင်းဆောင်ရွက်မှုတွေတွန်းမြင့်သွားဖို့ WFP နဲ့မြန်မာအစိုးရတို့သဘောတူညီမှုရယူခဲ့ကြပါတယ်။ဒီလိုထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူပြောပြပေးသွားပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောရရှင်နေနာဆင်ရမာကတော့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်နဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေဖြစ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသကမြို့နယ်တချို့နဲ့ချင်းပြည်နယ်ပလောဝမြို့နယ်ဘက်မှာတော့မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားစစ်ရေးပဋိပက္ခတွေပြင်းထန်နေတဲ့အခြေအနေဖြစ်ပါတယ်။နောက်ပြီးတော့ဒီလိုမျိုးစစ်ဖြစ်နေတဲ့အတွက်ရခိုင်ပြည်နယ်တွေကကြေးရွာတွေနားမှာမြန်မာစစ်တပ်ကအခြေချတပ်ဆွဲလာနေတဲ့အတွက်ဒေသခံကြေးရွာသူရွာသားတွေစိုးရိမ်ကြောက်လန့်နေကြပါတယ်။အိန္ဒိယနိုင်ငံမှာတော့မွတ်စလင်တွေကိုခွဲခြားကန့်သတ်တဲ့အငင်းပွားစရာနိုင်ငံသားဖြစ်ခွင့်ဥပဒေသစ်ကိုကန့်ကွက်ဆန္ဒပြနေတဲ့အကြောင်းစတဲ့နောက်ဆုံးရသတင်းတွေကိုတင်ဆက်ပေးဖို့ရှိပါတယ်။နောက် VOA ရဲ့သောတာရှင်တွေအတွက်ခရစ်စမတ်တေးသချင်းလေးတစ်ပုဒ်ကိုလည်းတင်ဆက်ပေးဖို့ရှိပါတယ်ရှင်။အခုအရင်ဆုံးကတော့အင်္ဂါညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုဝင်းမင်းတို့ကတင်ပြပေးကြပါလိမ့်မယ်ရှင်။
ဟုတ်ကဲ့ပါရှင်ဒီနေ့ကျမတို့စက်ပန်းဆိုင်ရာချွေးရမှုတချို့အရာဒီပုံမှန်အဖွင့်မှာဟိုချွေးရင်းချက်လေးတွေတခုတချို့ရှိခဲ့တာကိုလည်းတောင်းပန်ပါရယ်အခုနိုင်ငံတကာသတင်းတွေကိုပြောပြပေးသွားခြင်းပါရယ်ဆီးရီးယားနိုင်ငံမှာဒီပြီးခဲ့တဲ့သတင်းပတ်အတွင်းအစိုးရရဲ့ထိုးစစ်ဆင်မှုတွေကြောင့်လူတွေတောင်းနဲ့ချီအိုးအိမ်တွေဆွန့်ခွာထွက်ပြေးခဲ့ရတဲ့နိုင်ငံအနောက်တောင်ပိုင်းမှာတိုက်ခိုက်မှုတွေချက်ချင်းရပ်ဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတိုက်တွန်းလိုက်ပါရယ်ဒေသကူတွင်လက်နက်ကင်တွေကိုနှိမ်နင်းတဲ့ဆီးရီးယားစစ်တပ်ရဲ့ထိုးစစ်ဆင်မှုတွေအတွင်းအင်အားအလုံးအကျုံသုံးဆောင်ရွက်နေတာတွေနောက်ရက်သားတွေဘေးလွတ်ရာတိမ်းရှောင်နေတဲ့လမ်းကြောင်းတွေပါမကျန်တိုက်ခိုက်နေတဲ့ဆိုတဲ့သတင်းတွေကအင်မတန်ကိုစိုးရင်စရာကောင်းလာတဲ့အကြောင်းအတွင်းရေးမှူးချုပ်ဂူတာရက်စ်ရဲ့ပြောခွင့်ရကတနင်္လာနေ့ကပြောပါတယ်2017ခုနှစ်ကစတင်တဲ့ပြည်တွင်းစစ်ပွဲတွေအတွင်းတပုံတွေဆက်လက်ထိန်းချုပ်ထားတဲ့ဒီနောက်ဆုံးလက်ကျန်ဒေသအီဒလစ်ကိုပြန်လည်သိမ်းယူဖို့ဆီးရီးယားအစိုးရကကြိုးစားနေတာပါနိုင်ငံအတွင်းတခြားဒေသတွေမှာဖြစ်ပွားနေတဲ့အကြမ်းဖက်မှုတွေကြောင့်ထွက်ပြေးလာကြသူတွေအပါအဝင်ဒီအီဒလစ်ဒေသမှာလူ3,000လောက်လက်ရှိနေထိုင်နေတာပါ။ Syria အစိုးရဟာရုရှားရဲ့လေကြောင်းစစ်ကူနဲ့အတူဒေသတွင်းမှာရှိတဲ့လက်နက်ကိုင်တွေအပေါ်ထိုးစစ်ဆင်မှုတွေကိုပြီးခဲ့တဲ့သတင်းပတ်ကစလို့အပြင်းအထန်စတင်လှုပ်ဆောင်လာခဲ့တာဖြစ်ပါတယ်။မဟာဗျူဟာကြားတဲ့ Marat El Numan မြို့ကိုဥတီထိုးစစ်ဆင်နေပြီးတော့ဒီလမ်းတစ်လျှောက်မှာရှိတဲ့မြို့ရွာအတော်များများကိုလည်းအစိုးရတပ်တွေကပြန်လည်သိမ်းယူခဲ့ပါတယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံမှာတော့တာလီဘန်တွေကအစိုးရစစ်ဆေးရေးစခန်းကိုခြုံခိုတိုက်ခိုက်ခဲ့တာကြောင့်လုံခြုံရေးတပ်ဖွဲ့ဝင်အနည်းဆုံး15ဦးသေဆုံးခဲ့ပါတယ်။တာလီဘန်သဘုံတွေရဲ့တိုက်ခိုက်မှုတွေဆက်တိုက်ပိုးဖြစ်လာနေချိန်မှာနိုင်ငံမြောက်ပိုင်းဘော့ခ်ပြည်နယ်မှာအခုလိုထပ်တိုက်ခိုက်ခံခဲ့ရတာလို့ဒေသခံရရှိတွေကဆိုပါတယ်။တိုက်ခိုက်ခံခဲ့ရတဲ့ဒေါက်တာဘတ်ခရိုင်အုပ်ချုပ်ရေးမှူးမိုဟာမက်ယူဆပ်ကဒါဇင်တွေနဲ့ချီတဲ့တာလီဘန်သဘုံတွေအနေနဲ့စစ်တပ်နဲ့ထောင်လိုင်းရေးပူးတွဲချတာတဲ့ဒီစစ်ဆေးစခန်းကိုတိုက်ခတ်ခဲ့တာကြောင့်အခုလိုတည်ကျခဲ့ရတာလို့ဆိုပါရယ်အာဖဂန်ကာကွယ်ရေးဝန်ကြီးဌာနကတော့ကြာဆုံးသူ9ဦးပဲရှိတယ်လို့ရှော့ပေါ့ပြောထားပါရယ်အစိုးရတပ်ထိခိုက်မှုတွေကိုပိုပြောလိရှိတဲ့တာလီဘန်တွေဘက်ကတော့ဒီတိုက်ခတ်မှုကိုသူတို့လုပ်ခဲ့တာဖြစ်ပြီးအာဖဂန်တပ်သားအနည်းဆုံး20ကြာဆုံးကနောက်ထပ်6ဦးထဏ်ရာရပြီးနောက်ထပ်4ဦးကိုတော့အရှင်ဖမ်းမိခဲ့တယ်လို့ပြောနေပါရယ်ခင်ဗျာ
မြောက်ကိုရီးယားနိုင်ငံကရန်လိုတဲ့လုပ်ရက်တွေပြန်ပြီးစလုပ်လာနေတဲ့အပေါ်ကြုံပြန်တဲ့နေရာမှာညဉ့်ညွတ်မှုရှိကြောင်းပြသတဲ့အနေနဲ့တရုတ်နိုင်ငံကတောင်ကိုရီးယားနဲ့ဂျပန်နိုင်ငံတွေကိုဖိတ်ခေါ်ပြီးသုံးနိုင်ငံထိပ်သီးဆွေးနွေးပွဲဒီကနေ့ကျင်းပခဲ့ပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေတို့ကိုတရုတ်ဝန်ကြီးချုပ်လီကစ်ချန်ကဒီကနေ့ဒီနိုင်ငံအနောက်တောင်ပိုင်းချန်တူးမြို့မှာကြိုဆိုတွေ့ဆုံခဲ့တာပါ။မြောက်ကိုရီးယားရဲ့ဒီရန်လိုတဲ့လုပ်ရက်တွေဟာသူ့အတွက်ရောတခြားနိုင်ငံတွေအတွက်ပါအကျိုးရှိတဲ့လုပ်ရက်မဟုတ်ဘူးလို့တရုတ်ဝန်ကြီးချုပ်ကအဖွင့်ဒီဆွေးနွေးပွဲအဖွင့်မိန့်ခွန်းမှာပြောဆိုပါရယ်မစ်ဆိုင်းလုံးဆက်တက်မှုတွေပြန်လုပ်လာတဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းကခရစ်စမတ်မှာလက်ဆောင်ပါဖြစ်မလဲဆိုတာစောင့်ကြည့်ဖို့ချင်းချောက်ပြောဆိုထားတာကိုရည်ညွှန်းပြီးတော့တရုတ်ဝန်ကြီးချုပ်ကအဲ့ဒါလို့ပြောဆိုခဲ့တာပါ မြောက်ကိုရီးယားနျူကလ িয়ার စစ်စင်အဆုံးသက်ရေးဆွေးနွေးပွဲတွေပြန်ဆနိုင်ဖို့အတွက်အမေရိကန်ဘက်ကဒီနေ့ကုန်နောက်ဆုံးထားပြီးလက်ရောဆောင်ရွက်မှုတွေလုပ်ဖို့မြောက်ကိုရီးယားနိုင်ငံကတောင်းဆိုထားတာဖြစ်ပါတယ်။အခုသုံးနိုင်ငံထိပ်သီးဆွေးနွေးပွဲကိုတော့ဒုတိယဟဘာစစ်အတွင်ဂျပန်ဆက်ယုံတွေမှာတောင်ကိုရီးယားနိုင်ငံသားတွေကိုအတင်းအကျပ်အလုပ်ခိုင်းစေတဲ့ကိစ္စနဲ့ဂျပန်ကုမ္ပဏီတွေဘက်ကရောကြေးပေးဖို့တောင်ကိုရီးယားတရားရုံးကလက်တလောဆုံးဖြတ်ချက်ကြောင့်နိုင်ငံအကြအငင်းပွားမှုတွေအချိန်မြင့်လာချိန်မှာကျင်းပါလာလဲဖြစ်ပါတယ်။ဒီတရားရုံးကိစ္စကြောင့်ပဲတောင်ကိုရီးယားနဲ့ဂျပန်နိုင်ငံအကြကုန်သွယ်ရေးဆိုင်ရာအပြန်အလှန်တင်းကျပ်မှုတွေချမှတ်ခဲ့တယ်လို့တစ်ဖက်နဲ့တစ်ဖက်ယုံကြည်စိတ်ချရတဲ့ကုန်သွယ်ဘက်နိုင်ငံစင်းကနေလည်းဖိဖျက်ထားကြတာဖြစ်ပါတယ်ရှင်
။အိန္ဒိယနိုင်ငံကအငင်းပွားစရာနိုင်ငံသားဖြစ်မှုဥပဒေပြန်ရုပ်သိမ်းပေးဖို့ရာနဲ့ချီတဲ့ကျောင်းသူကျောင်းသားတွေနဲ့တက်ကြွလှရှားသူတွေ New Delhi မြို့တော်ကလမ်းမတွေပေါ်မှာဒီနေ့ချီတဲ့ဆန္ဒပြခဲ့ကြပါတယ်။လွတ်တော်အနားမှာရှိတဲ့ဂျန်တာမန်တာရက်ကိုချီတက်လာတဲ့ဆန္ဒပြသူတွေကတို့အားလုံးအိန္ဒိယနိုင်ငံသားတွေဖြစ်တယ်ဆိုတဲ့စာတမ်းကြီးကိုထိတ်ဆုံးကခြင်ထားပြီးဝန်ကြီးချုပ်နရန္ဒရာမိုဒီရဲ့နဲ့ရဲတပ်ဖွဲ့ကိုဆန့်ကျင်တဲ့ကြွေးကြော်သံတွေကိုအော်ဟစ်ခဲ့ကြပါတယ်။ဒီနိုင်ငံသားဖြစ်မှုဥပဒေသစ်ဟာအိန္ဒိယနိုင်ငံတွင်ကလူနည်းစုမွတ်စလင်နှစ်သန်းကိုခွဲခြားထားတဲ့ဥပဒေဖြစ်တယ်လို့လည်းဆန္ဒပြသူတွေကဝေဖန်ထားပါတယ်။ဒါပေမဲ့ဝန်ကြီးချုပ်မိုဒီကတော့ဘာသာရေးဖိနှိပ်မှုတွေကြောင့်အိန္ဒိယချင်းဘင်္ဂလားဒေ့ရှ်ပါကစ္စတန်နဲ့အာဖဂန်နစ္စတန်နိုင်ငံကထွက်ပြေးလာကြတဲ့ဟိန္ဒူခရစ်ယာန်နဲ့အခြားဘာသာဝင်တွေကိုနိုင်ငံသားဖြစ်ခွင့်ပြုထားတဲ့ဒီဥပဒေဟာလူသားချင်းစာနာမှုအပေါ်အခြေခံထားတယ်လို့ခုခံပြောဆိုထားပါတယ်။ဒါပေမဲ့လည်းဒီဥပဒေတင်မှာအိန္ဒိယချင်းသုံးနိုင်ငံတွေကထွက်ပြေးလာတဲ့မွတ်စလင်တွေတော့ခံစားခွင့်ပေးမထားသလိုမြန်မာနိုင်ငံအတွက်လည်းအကျုံးမဝင်ပါဘူးခင်ဗျာ။
Pure American တဲ့ညနေပဲမြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညနဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါလေရှင
် Pure ရဲ့အင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်ပြီးတော့ပြောပြပြီးသွားပါမယ်။ကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP ရဲ့မြန်မာနိုင်ငံအတွင်းအကောင့်ထရေဖို့ဆောင်ရွက်နေတဲ့လုပ်ငန်းတွေမှာပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်သွားဖို့မြန်မာအစိုးရနဲ့ WFP အကြားသဘောတူညီမှုရယူခဲ့ပါတယ်။ WFP လက်ရှိဆောင်ရွက်နေတဲ့ငါးနှစ်တာစီမံကိန်းမှာတော့အကြမ်းဖက်ပြစ်ပတ်ခတွေရှိနေတဲ့ကချင်၊ရခိုင်နဲ့ရှမ်းပြည်နယ်အပါအဝင်မြန်မာနိုင်ငံအတွင်းအကူအညီလိုအပ်နေတဲ့ဒေသတွေကလူတသန်းကိုနှစ်စဉ်စားနပ်ရိက္ခာအကူအညီတွေပေးနေတာပါ။ဒီအတွက်အကောင့်ထရေဖို့ဆောင်ရွက်မှုတွေမှာမြန်မာအစိုးရနဲ့ပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်လှုပ်ဆောင်သွားဖို့သဘောတူညီချက်ကိုနှစ်ဖက်တာဝန်ရှိသူတွေဒီကနေ့လက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်။မြန်မာနိုင်ငံအတွင်းစားနပ်ရိက္ခာရှာပါမှုနဲ့အာရချုပ်တဲ့ပြဿနာတွေကိုတိုက်ဖျက်သွားဖို့မြန်မာအစိုးရအနေနဲ့ WFP နဲ့အတူအခိုင်အမာလက်တွဲဆောင်ရွက်နေတဲ့စူရာကိုအခုသဘောတူညီချက်ကပြသလိုက်တာဖြစ်တယ်လို့ WFP ရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ်စတီဖန်အန်ဒါဆန်ကပြောပါတယ်။WFP ရဲ့မြန်မာနိုင်ငံအတွင်း၅နှစ်တာစီမံကိန်းဆောင်ရွက်ချက်တွေဟာမြန်မာအသွင်ကူပြောင်းရေးကာလဆောင်ရွက်နေတဲ့ရေရှည်ဖွံ့ဖြိုးတိုးတက်ရေးစီမံကိန်းနဲ့လည်းဆက်စပ်နေပြီးဒီကြီးမန်းချက်တွေအတွက်အထောက်ပံ့ဖြစ်စေတာကြောင့်မြန်မာအစိုးရအနေနဲ့ WFP အပါအဝင်ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့အနီးကပ်ပူးပေါင်းဆောင်ရွက်မှုတွေရှိနေတယ်လို့လည်းမြန်မာအစိုးရကပြောဆိုပါရယ်။လက်ရှိ WFP ရဲ့အစီအစဉ်နဲ့ရခိုင်ပြည်နယ်အတွင်းပြည်ပခန့်တွေကြောင့်အကူအညီလိုအပ်နေသူ2,400နောက်ကချင်ပြည်နယ်မှာ4,500နဲ့ရှမ်းပြည်နယ်မှာ3,400အထက်လိုအပ်တဲ့စားနပ်ရိက္ခာအကူအညီတွေပေးနေတဲ့အပြင်ပြည်နယ်နဲ့တိုင်း14ခုထဲက12ခုမှာကလေးငယ်3,000နီးပါးအထက်အာဟာရဖြစ်စေမဲ့အစားအစာတွေကို WFP ကထောက်ပံ့ကူညီပေးနေတာဖြစ်ပါရဲ့ရှင်
။အင်ဒိုနီးရှားနိုင်ငံမှာတော့ဘတ်စကားတစီပေ900လောက်နဲ့တဲ့ကြောက်တဲ့မနေ့သကောင်မတိုင်ခင်မှာထိုးကြခဲ့တာကြောင့်ခီးတဲ့အနည်းဆုံး26ဦးသေခဲ့ပြီးနောက်ထပ်13ဦးလည်းထဏ်ရာတွေရသွားကြပါတယ်။နိုင်ငံနောက်ပိုင်းစူမထရာကျွန်းပေါ်ကဘန်ကူလူမြို့ကနေပလန်ဘန်မြို့ကိုထွက်ခွာလာတဲ့ဒီဘတ်စကားမှာခရီးသည်90လောက်ပါလာတယ်လို့ရဲတွေကဆိုပါတယ်။အခုလိုမတော်တဆဖြစ်ရတဲ့အကြောင်းကိုတာဝန်ရှိသူတွေစုံစမ်းစစ်ဆေးနေပြီလို့လည်းအဝေးပြေးလက်မကြီးဆိုင်ရာရဲအယားရှိ Risky ကအင်ဒိုနီးရှား TV1 ကိုပြောခဲ့ပါတယ်။ဒါပေမဲ့မတည်ပဲကြံခဲ့သူတွေကတော့ break မကောင်းလို့ဖြစ်ရတာပါလို့အာဏာပိုင်တွေကိုထုတ်ပြောနေပါတယ်။ပေကာအလန်းမြို့နယ်အတွင်းမှာကွန်ကရစ်လမ်းဘေးအကာရံတွေကိုတိုက်ပြီးကြောက်ထဲကနေတဆင့်မြစ်ထဲအထိထိုးကျသွားတဲ့ဒီဘတ်စကားပျက်စီးပိုင်းစားတွေကိုလူတွေဝိုင်းဆယ်နေကြတာကိုလည်း TV ပုံရိပ်တွေမှာတွေ့နေရပါတယ်။ကာမတော်တဆမှုအမြဲလိုဖြစ်လေရှိတဲ့အင်ဒိုနီးရှားမှာတောတောင်လမ်းကျမ်းတွေကိုဖြတ်သန်းမောင်းရလေရှိပြီးအန္တရာယ်ကင်းစံသတ်မှတ်ချက်တွေလည်းအားနေကကားတွေကိုလည်းပုံမှန်ပြည့်ပြည့်ထိန်းသိမ်းမှုအားနေလေရှိပါတယ်ခင်ဗျာ။
မနေ့ပြန်ဒီဇင်ဘာလ25ရက်နေ့ဟာခရစ်စမတ်နေ့ဖြစ်တာနဲ့အမျှခရစ်စမတ်အကြိုညပွဲတော်တွေနဲ့ဆုတောင်းပွဲတွေကိုကမ္ဘာတဝန်းခရစ်ယာန်ဘာသာဝင်တွေတန်းနဲ့ချီဆင်နွှဲနေကြပါပြီ။ယေရှုခရစ်တော်မွေးဖွားရာဇာတိမျိုးအဖြစ်ယုံကြည်ကြတဲ့ဂျော်ဒန်မြစ်အနောက်ဘက်ကန်ကဘက်သလေဟမ်မြို့မှာခရစ်ယာန်ဖျားဘူးတွေနဲ့ကမ္ဘာလက်ခီးသွွားပေါင်းများစွာဆူဝေးရောက်ရှိနေကြပြီး တမန်တော်ယေရှုရဲ့မွေးနေ့အထိမ်းအမှတ်ခရစ်မတ်ပွဲတော်ကိုစတင်ဆင်နွှဲနေကြတာပါ။အေယာမခရစ်မတ်သစ်ပင်ကြီးလှုပ်ရှားတဲ့ဒီမန်ချာယဉ်ပြင်မှာဒီကနေ့မနက်ပိုင်းကတည်းကစလို့ခရစ်မတ်ပွဲတော်အတွက်စုဝေးနေကြတာပါ။ခရစ်မတ်ကာလညဉ့်ညဉ့်ကြံကြံပွဲတော်ဆင်နွှဲနိုင်ဖို့တာဝန်ရှိသူတွေကလည်းလုံခြုံရေးကိုတင်းကျပ်ဆောင်ချက်ပေးထားပါဗျ။ကက်သလစ်ဘာသာဝင်တွေရဲ့အကြီးအကဲပုပ်ဟန်မကြီးကတော့ဒီကနေ့ညပိုင်းကစလို့ဗာတီကန်မှာခရစ်မတ်အကြိုညဝိပုစုတောင်းပွဲဆင်နွှဲမှာဖြစ်ပြီးတော့မနက်ဖြန်ခရစ်မတ်နေ့လယ်မှာလည်းစိန့်ပီတာယဉ်ပြင်မှာလာရောက်ဆွေးကြမဲ့သူတွေကိုမိန့်ခွန်းပြောကြားပြီးဆုတောင်းပေးမှာဖြစ်ပါတယ်။တော်မီတန်အကြီးအကျယ်ခံရတဲ့ဩစတြေးလျနိုင်ငံမှာတော့မိသက်ဝန်ထမ်းတွေအတွက်ခရစ်မတ်ကစောကြရောက်ခဲ့ပါတယ်။သူတို့မထင်မှတ်ထားတဲ့အချိန်မှာဒေသခံတွေကခရစ်မတ်လက်ဆောင်တွေလာပေးကြတာကြောင့်ကိုမိသားစုတွေအတွက်တောင်လက်ဆောင်ဝယ်ဖို့အချိန်မပေးနိုင်ကြတဲ့မိသက်ဝန်ထမ်းတွေဝမ်းသာမျက်ရည်လည်ရတဲ့အထိဖြစ်ခဲ့ရပါတယ်။ဗြိတိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကတော့ဗြိတိန်ပြည်သူတွေအတွက်ခရစ်မတ်ဆုမွန်ကောင်းပေးပို့ခဲ့တယ်လို့ကမ္ဘာတဝန်းခရစ်ယာန်ဘာသာဝင်တွေနဲ့အတူခရစ်မတ်နေ့ကိုဆင်နွှဲသွားမယ်လို့ပြောကြားခဲ့ပါတယ်ရှင်
။အခုလိုခရစ်မတ်ရတဲ့ရောက်တိုင်းကမ္ဘာတဝန်းကကလင်းငယ်တွေစီနှစ်စဉ်လက်ဆောင်တွေတဲ့ဆောင်သားမဲ့ခရစ်မတ်ဖူဖူကြီးရဲ့ချစ်ကြီးရဲ့ခီစဉ်လည်းဥရောပမှာစပါတော့မယ်။တနင်္လာနေ့ကဆန်တာကလော့စ်ကိုသင်္ကေတပြုထားသူဒီခရစ်မတ်ဖူဖူကြီးကိုနှုတ်ဆက်တဲ့ခန္ဓာဖင်လန်နိုင်ငံရော်ဗန်နမီမျိုးကနေမျိုးကန်တွေကမနေ့ကစကျင်းပခဲ့တာဖြစ်ပါတယ်ခင်ဗျာ Direct from Washington The
Voice of America The VOA အင်္ဂါညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမခင်ဖြူထွေးနဲ့ကိုဝင်းမင်းတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးသတင်းပေးပို့ချက်တွေထဲမှာတော့ဆေးရီးပရိပခါတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်ဘက်ကသတင်းတွေကိုစတိုက်တင်ဆက်ပေးချင်ပါတယ်။ဆေးရီးပရိပခါတွေပြင်းထန်နေစေမြန်မာစစ်တပ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA အဖွဲ့တို့ကြားရခိုင်ပြည်နယ်မြောက်ပိုင်းဒေသမြို့နယ်တချို့နဲ့ချင်းပြည်နယ်ပလောဝမြို့နယ်တွေဘက်မှာတိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေတယ်လို့နှစ်ဖက်အဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ဒီလိုဖြစ်ပွားနေတဲ့တိုက်ပွဲတွေမှာနှစ်ဖက်ထိခိုက်မှုတွေလည်းရှိနေတာပါရခိုင်ပြည်နယ်ကစစ်ရေးနောက်ဆုံးအခြေအနေကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါရခိုင်ပြည်နယ်မင်းပြားမြို့နယ်နဲ့ချင်းပြည်နယ်ပလက်ဝါဒုဘက်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ဒီကနေ့မှာတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့တယ်လို့ AA ပြောခွင့်ရခိုင်ဒုက္ခကဆိုပါတယ်
ဒီနေ့မလာ24ရက်နေ့ဒီနေ့မှာဒီမနေ့7နှစ်45မိနစ်ကစပြီးတော့မှဒီပလဲဝါမြို့နယ်နှုံးဘူးရွာရဲ့အနောက်တောင်ဘက်တိတ်တောင်5ကီလိုလောက်กว่าပေါ့နော်ဒီမနေ့ကတိုက်ပွဲဖြစ်ခဲ့တဲ့နေရာပေါ့အဲ့ဒီမှာ3ရက်မြောက်နေ့အဖြစ်ဟိုဒီနေ့လည်းပဲထားပြီးတော့တိုက်ပွဲဖြစ်နေတာရှိတယ်ဆိုတော့ဒီရန်သူဘက်ကထိခိုက်ကြောက်ဆုံးမှုကတော့ရှိတယ်ဟိုနောက်တနေရာကတော့ဒီနေ့မှာပဲမင်းများမြို့နယ်အောပုံတောင်ရွာရဲ့မြောက်ဖက်ပေါ့နော်ဟိုတိုင်းဖို့ကိုကဆိုလို့ရှိရင်3ကီလိုလောက်กว่าပေါ့ကျွန်တော်တို့ကိုထိုးစစ်ဆင်ဖို့တက်လာတဲ့အဲအတရာလောက်ပါတဲ့ရန်သူစစ်ကြောင်းတစ်ခုနဲ့ကျွန်တော်တို့ရခိုင်ကပ်တို့နှုတ်ချစစ်ကြောင်းတို့အဲ့ဒီမှာထိခိုက်ပိုက်ပွေးဖြစ်ပွားနေတာရှိတယ်ဆိုတော့တိုက်ပွေးရဲ့အသေးစိတ်ကတော့မသိရသေးဘူးဗ
ျမနေ့ကလည်းဘုံလူကျုံမြို့နယ်ပလက်ဝါမြို့နယ်နဲ့မြေပုံမြို့နယ်တို့မှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့လည်းခိုင်ဒုက္ခကဆက်ပြောပါတယ်
ဒီဇင်ဘာလ23ရက်နေ့မှာပုံနာကျောင်းမြို့နယ်ဗုဒ္ဓရွာအနီးမှာဒီမနေ့7နာရီ55မှာတိုက်ပွဲဖြစ်တာရှိတယ်ဗျ။အဲဒီတိုက်ပွဲမှာတော့ရန်သူဘက်ကနေပြီးတော့တုံးဦးကျဆုံးတာရှိတယ်။နောက်ပြီးတော့ဒီနေ့လယ်7နာရီ50မှာဒီတလဲဝါမြို့နယ်နှုံးဘူးရွာရဲ့အနောက်တောင်ဘက်ပေါ့နော်။တမတိတိလက်အောက်ခံကြီးခမာ214နဲ့နေပြီးတော့တိုက်ပွဲဖြစ်ပွားခဲ့တာရှိတယ်။လူကြီးကဒီအလောင်းဆုံနဲ့လဲလဲခရမီကျောက်ကျုပ်ကိုကျွန်တော်တို့တင်းစီရမင်းခဲ့တာရှိတယ်။ဒီဇင်ဘာလ23ရက်နေ့မှာပဲဒီမြေပုံမြို့နယ်စမင်းရွာရဲ့တောင်ဖက်ဖြစ်တဲ့ရန်ကုန်ဒီကလမထဲပေါ့နော်အဲ့ဒီမှာနေ့လေတနားရီချိန်မနီကနေရှာပြီးတော့တိုက်ပွဲဖြစ်ပွားခဲ့တာရှိတယ်။ဆိုတော့တိုက်ပွဲကတော့ပြင်းထန်တယ်ဗျ။ရန်သူဘက်ကနေပြီးတော့မှရဟယင်နစီနဲ့နေပြီးတော့လာရောက်ဖိခတ်တိုက်ခဲ့ခဲ့တာရှိတယ်။တိုက်ပွဲဖြစ်တဲ့တခြားမှာတော့ဒီကျွန်တော်တို့ရခိုင်တပ်တို့ဖွဲ့စည်းနေပြီးတော့ဒီအာရခဆွေးတီတို့မဦးကြားဆုံးခဲ့တာရှိတယ်။
ဒီလိုဖြစ်ပေါ်တဲ့တိုက်ပွဲတွေမှာနှစ်ဖက်ထိခိုက်မှုတွေရှိနေတယ်လို့အေအေပြောခွင့်ရခိုင်ဒုက္ခကဆိုပါတယ်မနေ့ကဘုံလူကျိုးမြို့နယ်ဗုဒ္ဓရွာပြင်ပမှာတိုက်ပွဲဖြစ်ပွားခဲ့ပေမဲ့ရွာသားတွေထွက်ပြေးသိမ်းရှောင်ရတာမျိုးမရှိဘူးလို့ဗုဒ္ဓရွာသားတို့ကပြောပါတယ်
တိုက်ပွဲကဒီနေ့ဆုံးချေရောက်တဲ့ဆက်ဖြစ်နေတာကျွန်တော်တို့တကောင်းကျဲတယ်တော့ဒီအေအေနောက်ကဖြစ်နေတာအော်ဆက်ကြည့်နေလို့တော့မရှိသေးဘူးစစ်ပြေးတမ်းနဲ့ရှိနေတာလေ
အနောက်ပိုင်းတန်းစေတနာချုပ်သမ္မတော်ပြောခွင့်ရဘူမူကြီးဝင်းစောဦးကတော့ဘုံလူကျိုးမြို့နယ်ဘူတီတောင်နဲ့ချင်းမြင့်နယ်ပလဲဝါမြို့နယ်ဘက်မှာတိုက်ပွဲပြင်းထန်ခဲ့ကြောင်းအတည်ပြုပြောပါရယ
်တိုက်ပွဲဖြစ်တဲ့ပြင်းထန်တာဖြစ်တဲ့ဒါလည်းပြောရမယ်ကျန်တာပါမှု
သမ္မတော်သတင်းမှန်ပြညာရေးဖွဲ့တွင်းမှုဘူမူကျုပ်စော်မင်းထွန်းကတော့မနေ့ကအမ်းမြို့နယ်နဲ့ဘူတီတောင်မြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားခဲ့ကြောင်းပြောပါရယ
်မနေ့ကတော့ကျွန်တော်တို့ဒီအမ်းဘက်ပေါ့ခရီးဆိုင်ဘက်မှာကျွန်တော်တို့ဖြစ်ခဲ့တာရှိပါဆန်ရင်းရွာရဲ့ရှေ့ကောင်ဘက်မှာတစ်ခုဖြစ်ခဲ့တာဒီလည်းကျွန်တော်တို့ဝခုံချောင်းဘက်မှာဘူတီတောင်ဘက်မှာလည်းဖြစ်ခဲ့တာရှိတယ်ပြီးတော့မနေ့ကမင်းမနာရီလောက်မှာတော့ဖုံရိုးလင်းကြတာဒါပြနေကြပါအဲဖုံရိုးလင်းကြတာကိုနောက်ဆက်ဖြစ်ခဲ့တဲ့ဖြစ်စဉ်ရှိ ုံရိုးလိုက်ကြလဲကျွန်တော်ဘူရီကောင်တဲ့အဲ့မှာလည်းဖြစ်ခဲ့တာရှိပါတယ
်။ဒီဇင်ဘာ22ရက်နေ့ကလည်းဘူရီတောင်မြို့နယ်အုတ်တောင်ရွာရှိဘက် .425 တောင်ကုန်းမှာနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။လက်ရှိရခိုင်ပြည်နယ်တွင်မြမတပ်မတော်ဘက်ကတမချ6အပါဝင်ရဲသားဖွဲ့အတွင်ပြောင်းစစ်တပ်ကအင်အားဖြည့်တင်းထားမှုကြောင့်ပူလင်းရသည့်ကာလမှာတိုက်ပွဲတွေဆက်လက်ပြင်းထန်လာလိမ့်မယ်လို့ AA ဘက်ကထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာမြမစစ်တပ်နဲ့ AA ရခိုင်လက်နက်ကိုင်ဖွဲ့တို့တိုက်ပွဲပြင်းထန်နေတာတစ်နှစ်ရှိလာပြီဖြစ်တယ်လို့တိုက်ပွဲဖြစ်စဉ်တွင်အရသာတသိန်းနီးပါးစစ်ဘေးသိမ်းရှောင်နေရတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ။
ရခိုင်ဘက်ကစီးရဲချင်းနေနိုင်ကိုရေပြောပြပေးခဲ့တာပါရှင်ဒီလိုမျိုးစစ်ဖြစ်နေတဲ့ရခိုင်ပြည်နယ်တဲကကြေးရွာတွေနားမှာစစ်တပ်ကတက်ဆွဲလာတဲ့အပေါ်မှာဒေသခံတွေစိုးရိမ်နေကြတဲ့အကြောင်းကိုလည်းတင်ပြခြင်းပါတယ်ရခိုင်ပြည်နယ်မြေပုံနဲ့ရသေးတောင်ဒေသတွေကကြေးရွာတချို့မှာတော့စစ်တပ်ကအဲ့ဒီရွာအနီးအနားတစ်ဝိုက်မှာလာပြီးတက်ဆွဲပြီးအသွားအလာတွေကန့်သတ်လိုက်တဲ့အတွက်ဒုက္ခသည်တွေအခက်အခဲအမျိုးမျိုးနဲ့ကြုံတွေ့နေရတဲ့အပြင်စိုးရိမ်ကြောက်လန့်နေကြပါတယ်ပိတ်မိနေတဲ့သူတွေစီကိုတပ်ဆိုင်ရာအာဏာပိုင်တွေနဲ့ကူညီကယ်ဆယ်ရေးအဖွဲ့တွေကတွားရောက်ဖို့ကိုလည်းလမ်းပန်းဆက်သွယ်ရေးနဲ့လုံခြုံရေးပိုင်းကခက်ခဲနေတာပါ။သတင်းပြေဆောင်ကိုတော့ VOA သတင်းတောက်ကိုတက်နိုင်ကသတင်းပေးပို့ထားပါတယ်
။ရခိုင်နယ်ပိုင်းမှာရခိုင်လက်နက်ကိုင်အဖွဲ့နဲ့ဆွေရတပ်တို့တိုက်ပွဲတွေဖြစ်ပေါ်လာတာဟာတနည်းနည်းပြကြာမိပြီဖြစ်သလိုတိုက်ပွဲတွေကြောင့်အရသားတွေထွက်ပြေးသိမ်းရှောင်နေရသူတွေနဲ့ခြေရွာတွင်းမှာပိတ်မိတ်နေသူတွေလည်းရှိပါတယ်။မြေပုံမြို့နယ်ရွာသားရခြေရွာရဲ့အဓိကထွက်ပေါက်တစ်ခုဖြစ်တဲ့ရောရှောင်းတရမှာတပ်မတော်ကပိတ်ဆို့ထားတာကြောင့်ရွာအတွင်းမှာရှိတဲ့သူတွေဟာစစ်နဲ့ရိုက်ခါပြက်လက်မှုတွေနဲ့ရင်ဆိုင်နေကြရတယ်လို့ရွာသားရဒေသခံတို့ကပြောပါတယ်။
အခက်ခဲရတော့အများကြီးပေါ့ကွယ်။ဟောအများကြီးဆိုတော့ကျွန်တော်တို့ဒီနိုဝင်ဘာလ6ရက်7ရက်ဒီရက်ဒီမှာတက်မတော်စစ်ကြောင်းကအကိုတို့ရဲ့ကိုဝင်ပြီးတော့သူတို့ဟိုတန်မတန်ခါလက်လူဆိုပြီးတော့သူတို့၅ယောက်ဖမ်းသွားတယ်။အဲ့ဒီနောက်ပိုင်းမှာအဲရွာသားတွေကကြောက်လန့်ပြီးတော့ထွက်ပြေးသွားတဲ့လူတွေကအများကြီးပေါ့။လူပေါင်း1,845ယောက်မှာအကိုတို့ထွက်ပြေးသွားတာက1,600လောက်ထွက်ပြေးသွားပြီ။အကိုကရွာထဲမှာလူ100ကျော်လောက်အကျန်နေခဲ့တာပေါ့။ဒီလူတွေကျန်နေတယ်ဆိုတော့ဒီရွာထဲမှာရှိတဲ့ဟိုကိုယ့်ရွာကို1,600တဲ့အနေနဲ့ကျန်နေခဲ့တာဖြစ်တယ်။အခုဆိုလို့ရှိရင်ဒီတက်မတော်စစ်ကြောင်းကတက်မတော်ကအဲ့ဒီဟိုရောကြောင့်တရားမှာသူတွေစခန်းရှာပြီးတော့နေတယ်ဆိုတော့အဲဒီအကိုတို့ရွာကလည်းဘယ်ကိုပဲသွားလှေကုန်းကျောင်းဖြစ်စီရေကျောင်းဖြစ်စီသွားမယ်ဆိုလို့ရှိရင်ရောကြောင့်တရားကိုဖြတ်ပြီးတော့မှသွားရတာဖြစ်တယ်။အဲ့တော့ရောကြောင့်တရားကိုဖြတ်မယ်ဆိုလို့ရှိရင်အမှားတက်မတော်စစ်ကြောင်းကအဲသူကပိတ်ထားတယ်။အဲ့တော့အကိုတို့မှာဒီနိုဝင်ဘာလ25ရက်နေ့ကနေသူတို့အဲ့လိုသွားလာတာတွေကိုကန့်သတ်ရှုပ်ချထားတဲ့အတွက်အခုတို့ဒေသခံတွေနဲ့စာရေးတောက်ရေးအကျမ်းမရေးစသဖြင့်ဒါတွေအများကြီးအခက်အခဲပေါ့ညင်ဟုတ်တယ်ရွာမှာစားတောက်နေဆိုတော့ညီရွာမှာငခုအခုတို့မှာအဲကြံတဲ့ဟိုစားနပ်ရိက္ခာလေးတွေနဲ့စားတောက်ဖြစ်တယ်လို့ပဲစားတောက်နေရတာပေါ့အခုကတော့အဲငခုရှိတဲ့စားနပ်ရိက္ခာလေးလည်းအဲကုန်ပြီနောက်ထပ်ပြင်ပောက်ကိုလည်းထွက်လို့အလုံးမလုပ်အောင်ပြင်ပောက်ကလည်းရိက္ခာမသေးအောင်ဆိုတော့ဒါကအဲအခုတို့ဒေသခံတွေအတွက်ဟိုနောက်ဆုံးဟိုစားရေးတောက်ရေးအခက်အခဲတွေငတ်ပြတ်တဲ့အဆင့်ထိဖြစ်လာမှာပေါ့ညင်
မြေပုံမျိုးနယ်အတွင်းမှာမနေ့ကထီရခိုင်လက်နက်ကိုင်အရေးဖွဲနဲ့ဆိုးရတိုက်တို့တိုက်ပွဲတွေပြင်းထန်နေတယ်လို့ဒေသခံတွေကပြောပါတယ်။အဲ့ဒီလိုပဲရသေးတောင်မျိုးနယ်တောင်တရားချေရွာအနီးမှာလည်းတပ်မတော်ကတပ်ဆွေးထားတာကြောင့်ဒေသခံတွေဟာချေရွာတွင်းကိုဝင်ရောက်နေထိုင်ဖို့ခက်ခဲနေကြရတယ်လို့တောင်တရားဒေသခံတို့ကပြောပါတယ်
။ဟုတ်ပါကောအဲ့ဒီနေ့ကျွန်တော်တို့ကဟိုအေးဆုံးထားဆက်ပြေးတော့လေပြီးတော့ပြီးပြီနောက်ဟိုပြီးတဲ့အခါကျနောက်တည့်ရက်ဟိုသူတို့ပြန်တော့ပြီဆိုတော့မလို့ရောဝင်တာပေါ့ကိုဝင်ပြီးတော့အဲ့ဒီနေ့မှာနေရတယ်ညနေဟိုကမနေ့၄နာရီလောက်ဆိုရင်ကျွန်တော်တို့ရိုးပြေးပြေးဝင်ရဲကိုအဲ့တော့ကျွန်တော်တို့ထွက်ပြေးနေရတဲ့အခုရှင်သေးပြေးကိုအနည်းနာမှတော့ရင်လေလူကကျွန်တော်တို့ဝင်ရမလားလို့အနည်းနာကိုတော့ကြည့်နေတယ်သူတို့မိန်းကလည်းဆမ်းပြေးတယ်လေကိုဘယ်လိုမှမရဘူးလက်နက်ကြီးနဲ့ပြစ်တယ်လို့
ရခိုင်ပြည်နယ်မှာရှိတဲ့စစ်ဘေးရှောင်တွေနဲ့ပတ်သက်ပြီးကူညီပေးနေတာတွေရှိသလိုတချို့ကျေးရွာတွေကတော့ဌာနဆိုင်ရာတွေအနေနဲ့တောင်တော့လာရခက်ခဲနေတာဖြစ်တယ်လို့ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဦးစီးဌာနဦးစီးရာရှိရေမင်းဦးကပြောပါတယ်
ကျွန်တော်တို့ကိုနိုင်ကိုကဟိုသွားမှုခက်ခဲဖြစ်နေเนาะသွားပြုတ်ခက်ခဲဖြစ်နေတဲ့အခါကျတော့တကယ်နေမြေမှာဆိုလို့ရှိရင်ပို့ပြီးတော့နေမြေရုံးနေဆိုလို့ရှိရင်ဥမာရသေးတောင်ရသေးတောင်ဦးစီးမှုရုံးရှိတယ်။ဆောင်ရဥမာလည်းခရိုင်ရုံးရှိတယ်။မောင်တော်မှာလည်းခရိုင်ရုံးနေရှိတယ်။ပူရီတောင်မြို့နယ်ရုံးနေလည်းရှိတယ်။ဆိုတော့အဲ့ဒီရုံးနေကလည်းပဲသွားပြေးဖို့ဆိုတာမနာခက်နေတာရှိပါတယ်။ဒီလိုတော့ရှိတယ်။ပြင်းပြနေတယ်ဆိုတဲ့ကိစ္စကတော့ကျွန်တော်တို့နဲ့တော့ဘယ်လိုပြောရမလဲ။ဟိုတိုင်းပတ်သက်နေတာတော့မဟုတ်ဘူးကျွန်တော်တို့ကပတ်သက်တာကပါလေဆိုဒုက္ခရောက်လာတယ်နော်ဆက်ပြေးဒုက္ခတွေကိုကူညီပေးရမယ်ထောက်ပံ့ပေးရမယ်နော်တိုင်းနိုင်ငံဘက်ကနေကျွန်တော်တို့ဖြည့်ဆည်းပေးရမယ်အဲ့ဒီအပိုင်းမှာကျွန်တော်တို့ကသက်ဆိုင်တာ
တိုက်ပွဲတွေကြောင့်ရခိုင်မြောက်ပိုင်းမှာဒုက္ခရောက်နေကြတဲ့စစ်ဘေးရှောင်ဦးရဲ့6,000ကျော်အထိရှိလာတယ်လို့စစ်ဘေးရှောင်တွေကိုစစ်တမ်းကောက်ယူနေတဲ့ရခိုင်မျိုးနွယ်စုများအစည်းအရုံး REC ကထုတ်ပြန်ထားပါတယ်ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဦးစီးဌာနစီရင်အရာလက်ရှိရှင်တိရခိုင်မြောက်ပိုင်းမှာဖွင့်လှစ်ထားတဲ့စစ်ချောင်စခန်းတွေမှာဒီဇင်ဘာလ18ရက်နေ့အထိစစ်ချောင်ဥယျာဉ်4,000ကျော်အထိရှိတယ်လို့သိရပါဗျ။
ကိုတက်နိုင်ပါရှင်ဆက်ပြီးတော့အိန္ဒိယနိုင်ငံမှာအငင်းပွားစရာနိုင်ငံသားဖြစ်ခွေဥပဒေတစ်ကိုကန့်ကွက်ဆန္ဒပြနေတဲ့အကြောင်းကိုဆက်ပြီးပြောပြခြင်းပါတယ်။ အိန္ဒိယနိုင်ငံမှာမွတ်စလင်တွေကိုခွဲခြားကန့်သတ်တဲ့အငင်းပွားစရာနိုင်ငံသားဖြစ်ခွင့်ဥပဒေအစ်ကိုကန့်ကွက်ဆန္ဒပြညီကြတာမှာတော့လူများရှေ့တိတ်ထွက်လို့မရှိတဲ့မွတ်စလင်အမျိုးသမီးတွေနဲ့မွတ်စလင်ကျောင်းသူတွေပါထောင်နဲ့ချီပါဝင်လာနေပါတယ်။အိန္ဒိယချင်းနိုင်ငံတွေကနေဘာသာရေးဖိနှိပ်မှုတွေကြောင့်အိန္ဒိယနိုင်ငံထဲထွက်ပြေးလာကြသူတွေနိုင်ငံသားခံယူခွင့်ပြုတဲ့ဥပဒေအစ်မှာလူနည်းစုဘာသာ6မျိုးကဘာသာဝင်တွေပါပေမဲ့လို့မွတ်စလင်တွေတော့အဲ့ဒီထဲမှာမပါပါဘူး။အဲ့ဒီဥပဒေအစ်ကိုဆန့်ကျင်တဲ့ဆန္ဒပြပွဲမှာအဓိကပါဝင်တဲ့နယူးဒေလီမြို့တော်ကတက္ကသိုလ်တစ်ခုမှာဆန္ဒပြနေကြတဲ့မွတ်စလင်အမျိုးသမီးတွေကိုမေးမြန်းပြီးတော့အင်ဂျနာပက်ထရီရှာသတင်းပေးပို့ထားတာမက်ခင်ဖြူထွေးပြောပြပေးပါရှင
်။အိန္ဒိယနိုင်ငံတွေမှာဘာသာရေးဖိနှိပ်မှုတွေကြောင့်အိန္ဒိယနိုင်ငံထဲထွက်ပြေးလာကြတဲ့လူနည်းစုဘာသာဝင်တွေကိုနိုင်ငံသားဖြစ်ခွင့်ပြုတဲ့အထက်မွတ်စလင်တွေကိုခြံလှမ်းထားတဲ့ဥပဒေသစ်ကိုအစိုးရကဖိဖျက်ပေးဖို့ဆန္ဒပြပွဲတွေနိုင်ငံတော်အကြီးအကျယ်ရက်ဆက်ဖြစ်ပွားနေတာပါ။ဒီထဲနယူးဒေလီမြို့တော်ကဆန္ဒပြပွဲမှာတော့ဖိုစီယာတို့လည်းကျောင်းသူတွေလည်းပါပါတယ
်။ India ne accept kare kisi ek according aur muslim ko
muslim တွေကိုခြံထားပြီးဂျန်နဲ့ဘာသာဝင်တွေကိုပဲ India ကလက်ခံမယ်ဆိုတာကတရားမျှတမှုမရှိပါဘူး။ဒါဟာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံကိုပြက်စီးအောင်အစိုးရကလုပ်ရကြပါတယ်။ Jamia Millia Islamia တက္ကသိုလ်အပြင်ဘက်မှာဆန္ဒပြနေကြတဲ့အမျိုးသမီးတချို့ကတော့သူတို့ရဲ့နာမည်နဲ့မျက်နှာတွေကိုပါဖုံးကွယ်ထားကြပါတယ်။အရှင်မရီမိခင်တွေအပါအဝင်အမျိုးသမီးကြီးငယ်မယွေးဆန္ဒပြကျောင်းသူတွေနဲ့အတူပူပေါင်းပါဝင်နေတာပါ။အိန္ဒိယမှာဒီလိုမွတ်စလင်မျိုးသမီးတွေဟာလူမြင်ကွင်းမှာတွာလာလေးတိတ်မရှိကြသလိုအခုလိုလမ်းပေါ်ထွက်ဆန္ဒပြတာမျိုးကတော့အတော်ကိုရှားပါတယ်။အစိုးရကတော့ဒီဥပဒေသစ်ဟာလူသားချင်းစာနာထောက်ထားတဲ့ဥပဒေတရက်လို့ကောက်ွယ်ပြောဆိုထားပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာလည်းဒီအစိုးရကဆန္ဒပြသူတွေကိုနှိမ်နင်းဖို့ကြိုးစားတာကြောင့်မကျေနပ်မှုတွေကပိုပြီးတော့တိုးလာနေပြန်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကတက္ကသိုလ်စာကြည့်လိုက်တဲ့ကိုရဲတပ်ဖွဲ့တွေဝင်ရောက်နှိမ်နင်းခဲ့တာမှာဒဏ်ရာရသူတချို့ရှိခဲ့ပါတယ်။ဒီလိုဒဏ်ရာရသူတွေထဲမှာရာဘီယာရဲ့သားလည်းပါပါတယ်
။ Hum just libas me. Is libas me am bahar.
ကျမတို့လိုဂမ်းမှုချုပ်ထားတဲ့သူတွေအပြင်ထွက်ပြီးဆန္ဒပြတယ်ဆိုတာရှားပါတယ်။ဒီအခြေအနေကမဖြစ်မနေထွက်ပြမှာဖြစ်မယ့်အခြေအနေမှို့လို့သာထွက်လာတာ။ဒီဥပဒေသစ်ကိုမဖြစ်သိမ်းသီးဆက်ပြီးဆန္ဒပြသွားမှာပေါ့။
အိန္ဒိယနိုင်ငံမှာနေထိုင်နေသူအားလုံးအနေနဲ့နိုင်ငံသားဖြစ်ကြောင်းကိုတတ်သိအထောက်အထားနဲ့မှတ်ပုံတင်ရမယ့်အစီအစဉ်ကိုလည်းပယ်ဖျက်ပေးဖို့ဆန္ဒပြသူတွေကဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့ဟိန္ဒူမျိုးသားရေးဝါဒီအစိုးရကိုတောင်းဆိုလာကြပါတယ်။အိန္ဒိယနယ်ပေါင်းမွတ်စလင်တွေအနေနဲ့သူတို့ရဲ့နိုင်ငံသားအခွင့်အရေးဆုံးရှုံးသွားမှာမဟုတ်ပါဘူးလို့အစိုးရကအာမခံပြောကြားနေပေမဲ့လို့ဒီဥပဒေသစ်ကသူတို့အပေါ်ဖိနှိပ်လာမှာကိုမွတ်စလင်တွေကစိုးရိမ်နေကြတာပ
ါ။ Why do we have to prove?
ကျမတို့ရဲ့နိုင်ငံသားဖြစ်မှုကိုဘာကြောင့်သက်တည်ပြနိုင်အောင်မလဲ။ကျမတို့အဘိုးအဘေးတွေကဒီနိုင်ငံအတွက်တိုက်ပွဲဝင်ခဲ့ကြတဲ့သူတွေပါ
။ဂျမီယာတက္ကသိုလ်ကမွတ်စလင်ကျောင်းသူတူဖြစ်တဲ့ဇာကီရာရိုဟီပြောသွားတာပါ။လူမျိုးပေါင်းစုံဘာသာပေါင်းစုံစုဝေးနေထိုင်တဲ့လူမှုအတိုင်းအဝိုင်းတစ်ခုအဖြစ်ရှိလာခဲ့တဲ့အိန္ဒိယနိုင်ငံရဲ့အစဉ်အလာကိုအခုဥပဒေသစ်ကဖျက်ဆီးပစ်လိုက်မှာကိုစိုးရိမ်ကြတဲ့မွတ်စလင်မဟုတ်တဲ့သူတွေလည်းအခုဆန္ဒပြပွဲမှာပါဝင်နေကြတာပါ။
Yeah, I'm a Hindu but this bill is affecting me because my fellow citizens and my fellow students
ကျမကဟိန္ဒူတယောက်ပါ။ကျမတို့တငယ်ချင်းတွေနိုင်ငံသားတွေဒီဥပဒေကြောင့်ထိခိုက်နေနိုင်ရရင်ကျမတို့ဘောမှာလည်းတက်ရောက်မှုရှိပါရဲ့။ဂျမီးယားတက္ကသိုလ်မှာပညာသင်ယူနေတဲ့တစ်နှစ်ကျော်ကာလအတွင်းမှာကျမမှာမွတ်စလင်တငယ်ချင်းတွေအများကြီးရှိပါတယ်။သူတို့နဲ့နေလေစားအတူတူစားတယ်။သူတို့အိမ်တွေမှာအပွဲတို့တခြားပွဲတော်တို့ရှိရင်လည်းအတူတူနှွှဲကြတာပါပဲ။
ဆနပြပွဲမှာပါဝင်နေတဲ့ဟိန္ဒူဘာသာဝင်တက္ကသိုလ်ကျောင်းသူဆူမန်ဒါဖော်ဒါပြောတာပါ။လက်ရှိအချိန်ဒီမှာဆနပြပွဲတွေဘယ်အထိဆက်ပြစ်သွားမလဲဆိုတာတော့မသိနိုင်သေးပါဘူး။ဒီဆနပြပွဲတွေကမွတ်စလင်တွေရဲ့စိုးရိမ်မှုတွေကြီးထွားလာနေတာကိုဖော်ပြနေတယ်လို့အိန္ဒိယအစိုးရဟာဟိန္ဒူအမျိုးသားရေးဝါဒရှေ့တန်းတင်မှုတွေကိုဆက်လက်လှုပ်ဆောင်နေတယ်ဆိုပြီးဝေဖန်သူတွေကလည်းပြောဆိုနေကြပါတယ်ရှင်
။မခင်ဖြစ်သေးပါရှင်။အင်ကညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။တော်ရရှင်များရှင်စောင်းနှင်းနေဝင်နေတဲ့ဒီနှစ်တကူရာသီရောက်တဲ့အချိန်တိုင်းမှာတော့ဒီရာသီကိုခန်းစားရေးပွက်ထားတဲ့တခြင်းတွေခရစ်မတ်တေးတခြင်းလေးတွေနဲ့ဖျော်ဖြေပေးနေပါတယ်ဒီနေ့တော့ Justin Bieber နဲ့ Mariah Carey တို့တီးဆိုထားတဲ့ All I Want For Christmas Is You ဆိုတဲ့တေးတခြင်းလေးနဲ့ဖျော်ဖြေပေးကြပါတယ်နားဆင်ပါရှင်
There upon the fire
I want for Christmas is you ဆိုတဲ့ Christmas သတင်းချင်းလေးကို view ရဲ့သောရရှင်နေနှိမ့်ချိတ်ကြလိမ့်မယ်လို့မျှော်လင့်ပါတယ်ရှင်ပျော်ရွှင်စရာနှစ်တကူကာလမှာ view ရဲ့သောရရှင်နေနဲ့မြန်မာနိုင်ငံသူနိုင်ငံသားအလုံးကိုစိတ်နှလုံးရွှင်လန်းချမ်းမြေ့ကြပါစေလို့ဆုမွန်ကောင်းတောင်းပေးလိုက်ပါတယ်ရှင်အခုကြာနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းကြေညာကိုမက်ခင်ဖြူထွေးတလဲပြောပြပေးပါအောင်ရှင်
။စီးရီးယားနိုင်ငံမှာပြီးခဲ့တဲ့သတင်းပတ်အတွင်းအစိုးရရဲ့ထိုးစစ်ဆင်မှုတွေကြောင့်လူတွေတောင်းနဲ့ချီအိုးရင်ဆွန့်ခွာထွက်ပြေးရတဲ့နိုင်ငံနောက်တောင်ပိုင်းမှာတိုက်ခိုက်မှုတွေချက်ချင်းရပ်ဖို့ကုလသမဂ္ဂအထူးရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတိုက်တွန်းလိုက်ပါတယ်။ဒေသရင်းလက်နက်ကိုင်တွေကိုနှိမ်နှင်းတဲ့စီးရီးယားစစ်တပ်ရဲ့ထိုးစစ်ဆင်မှုတွေအတွင်းအင်အားအလုံးအကျွံသုံးဆောင်ရွက်နေတာတွေအရက်သားတွေဘေးလွတ်ရာတိမ်းရှောင်နေတဲ့လမ်းကြောင်းတွေပါမချမ်းတိုက်ခိုက်နေတဲ့ဆိုတဲ့သတင်းတွေကအင်မတန်စိုးရိမ်စရာကောင်းလာတယ်လို့အထူးရေးမှူးချုပ်ရဲ့ပြောခွင့်ရကပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တွေကအစိုးရစစ်ဆင်ရေးစခန်းကိုခြုံငုံတိုက်ခိုက်တာကြောင့်လူကြိုးရေးတပ်ဖွဲ့ဝင်အနည်းဆုံး15ဦးသေဆုံးသွားပါတယ်။တာလီဘန်သဘုံတွေရဲ့တိုက်ခတ်မှုတွေစက်တိုက်ပိုဖြစ်လာနေချိန်မှာနိုင်ငံမြောက်ပိုင်းဘဲလ်ခ်ပြည်နယ်ထဲမှာအခုလိုထပ်ပြီးတော့တိုက်ခိုက်ခံရတာလို့ဒေသခံအရာရှိတွေကပြောပါတယ်ရှင်။မြောက်ကိုရီးယားနိုင်ငံကရန်လိုတဲ့လုပ်ရက်တွေပြန်ပြီးစတင်လာနေတဲ့အပေါ်တုံ့ပြန်ရမှာညှဉ်းညွတ်မှုရှိကြောင်းပြသတဲ့အနေနဲ့တရုတ်နိုင်ငံကဒီတောင်ကိုရီးယားနဲ့ဂျပန်နိုင်ငံတွေကိုဖိတ်ခေါ်ပြီးသုံးနိုင်ငံထိပ်သီးဆွေးနွေးပွဲဒီကနေ့ကျင်းပပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေတို့ကိုတရုတ်ဝန်ကြီးချုပ်လီကစ်ချန်ကနိုင်ငံအနောက်တောင်ပိုင်းချန်ဒူးမြို့မှာတွေ့ဆုံဆွေးနွေးခဲ့တာပါ။မြောက်ကိုရီးယားရဲ့ရန်လိုတဲ့လုပ်ရက်တွေဟာဘယ်သူအတွက်မှအကျိုးရှိတဲ့လုပ်ရက်မဟုတ်ဘူးလို့တရုတ်ဝန်ကြီးချုပ်ကဆွေးနွေးပွဲအဖွဲ့မိန့်ခွန်းမှာပြောဆိုခဲ့ပါတယ်။မနေ့ပြန်ဒီဇင်ဘာလ25ရက်နေ့ဟာခရစ်စမတ်နေ့ဖြစ်တာနဲ့ညများဒီခရစ်စမတ်အကျိုးညပွဲတော်နဲ့ဆုတောင်းပွဲတွေကတော့ကမ္ဘာတဝန်းကခရစ်ယာန်တွေစတင်ဆွေးနွေးနေကြပါပြီရှင်။
သတင်းကြေညာကိုမက်ခင်ဖြူထွေးကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။အင်ကာညက်နေခြင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသက်ဖန်အင်ဂျင်နီယာကတော့ Dexter Weirat ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညက်နေခြင်းအတွက်အစီအစဉ်မှုဖြစ်တာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ညက်နေခြင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လင်းပေးမယ်။ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington. From Washington, this is VOA.